Yakhan Pi ne Maung Daw Khyai Twin ga Tia Ma Win Sao Lout Tha de Pokkali ga ne Ta Tanika Sao Aung Nwe ko Phyet Si Me lo Yakhan Pi ne Aso Ya Ne Lo Win Ji ga Pyo So Tha Ba de Phyet Thain Me The Ma Muslim Bali Re Islam Ba Tha Yi Sai Ya Tin Cha Pi de Sa Tin Chang Dwe Le Pa Win Ne Apo Ma Muslim Ba Tha Yi Apwe Re ga Ta Tana Win Ji ne Swe Nwe Bo Pyin Si Ni Ja Ba de Maung Daw Khyai Twin ga Tia Ma Win Sao Aung Nwe Phyet Thain Me Pi ne Aso Ya Ye Season Ne Patat Lo Ma Tain Gi Kha Ka Su Su Ji Tin Pya Tha Ba de Shin
ရခိုင်ပြည်နယ်မောင်တော်ခရိုင်တွင်ကတရားမဝင်ဆောက်လုပ်ထားတဲ့အဆောက်အုံတွေကိုဖျက်သိမ်းမယ်ဆိုတဲ့အထက်မှာအစ္စလာမ်ဘာသာရေးဆိုင်ရာစာတင်ကြောင်းတွေဘလီဝတ်ပြုကြောင်းတချို့လဲပါဝင်နေပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွင်မောင်တော်မြို့နယ်မှာပြည်နယ်အစိုးရဖွဲ့ဝင်တွေမောင်တော်ခရိုင်တွင်ကတာဝန်ရှိသူတွေအစည်းအဝေးပြုလုပ်ခဲ့တာမှာရခိုင်ပြည်နယ်လုံခြုံရေးနဲ့နေဆက်ရေးရာဝ တဝန်ကြီးဗိုလ်မှူးကြီးထင်လင်းကဥဆောင်လုပ်ကိုင်နေတာဖြစ်တယ်လို့ပြောပါတယ်
အဲ့ဒါကအဲ့ဒါကလည်းဒီကျွန်တော်တို့ရဲ့ family affair အဖွဲ့ရဲ့ဘာလို့လုံးလေးဝန်ကြီးဟိုကဘုဘူးကြီးထင်နေတာဥဆောင်ပြီးတော့လောက်တာခင်ဗျာအော်ဟုတ်ကဲ့ခင်ဗျာသူဥဆောင်လဲဆိုပေမဲ့ဒီအဖွဲ့အဖွဲ့ရဲ့ဆုံးဖြတ်ချက်နေလောက်တယ်လို့ပြောတာပဲကြာ
မွတ်စလင်အများစုနေထိုင်တဲ့မောင်နှံခန့်တွင်းကဖြတ်သိမ်းမဲ့အဆောင်တွေထဲမှာအစ္စလမ်ဘာသာရေးဝတ်ပြုကြောင်းဗလီတွေဘာသာရေးဆိုင်ရာတင်ကြားတဲ့စာတင်ကြောင်းတွေကိုဖြတ်သိမ်းမဲ့ကိစ္စကိုပြည်တော်စုသာသနာရေးဝန်ကြီးနဲ့တွေ့ဆုံတင်ပြနိုင်ဖို့မွတ်စလင်အဖွဲ့အစည်းတွေကပြင်ဆင်နေကြပါတယ်။အစ္စလမ်ဓမ္မဘိက္ခန်ရဲ့ဥဆောင်ဆော်အီမှုဆရာဦးလွင်ကအခုလိုပြောပါတယ
်။အခုတော့ဒီသာသနာရေးဝန်ကြီးနဲ့တွေ့ဖို့ပါဖို့ဒီပိုင်းကတော့ဒီဘာသာရေးဖွဲ့ရပုဂ္ဂိုလ်တွေကကြိုးစားနေကြတယ်လေ။နော်အဲ့တော့ဒီကဥပဒေအရကတော့ကျွန်တော်တို့ဒီဘာသာကိုလွတ်လပ်စွာကိုယ်ကိုယ်ပွင့်ပေးထားလေဆိုရင်ကိုယ်ပွဲဖို့နေရာကတော့လိုအပ်တာပေါ့ဗျာနော်အဲ့တော့မရှိတဲ့နေရာတွေမှာလည်းဆောင်ရမယ်ရှိသီးသားဟာလေးဟောင်းနွားရင်လည်းပြန်လည်းပြုပြင်ဖို့မှာမှာပေါ့နော်အဲ့တော့အဲ့ဒါလေးတွေကတော့ငန်းချောင်းလေးတွေကတော့ဖွင့်ပေးဖို့တော့လိုအပ်ပြီလို့ကျွန်တော်ထင်တယ်လေလောလောဆယ်တော့မရသေးပါဘူးအခုဒီရခိုင်ကိစ္စကတော့ကျွန်တော်တို့ဒီပြင်မမှာရှိနေပါတာရေးအဖွဲ့တွေကတော့ဘာဆက်လုပ်မယ်ဆိုတော့မသိသေးဘူးတရေကလည်းမင်းညမှာစကြရတော့နော်အဲ့မဲ့သူတို့အထွေထွေကိစ္စတွေသာသနာရေးဝန်ကြီးနဲ့တွေ့ဖို့တွေ့ဆက်တောင်းထားတဲ့အကြောင်းတွေတော့ကျွန်တော်တို့သိရပါတယ်နော်တဲ့အဲ့လိုတွေ့တဲ့အခါမှာသူဒီအချက်ကြီးတွေတင်ပြမှာဖြစ်ပါတယ
်ရခိုင်ပြည်နယ်အစိုးရဘက်ကမောင်နှောခင်တွင်ကတရားမဝင်အဆောက်အဦတွေဖြတ်သိမ်းဖို့စဉ်းစားပြောဆိုနေပေမဲ့လက်တွေ့ဆောင်ရွက်ဖို့ညွှန်ကြားချက်တွေတော့မရှိသေးဘူးလို့မောင်နှောခင်ရဲမှုဦးအောင်စောကပြောပါတယ
်ကျွန်တော်တို့တော့အဲ့လိုဖြတ်မွေးဖို့ကတော့မကြောက်ဘူးလေညီရချင်းလည်းပြောသေးတယ်ဖြတ်ပါပါညာဆိုရဲ့ဥစ္စာလေးအမင်းညီစာလေးမထုတ်ဘူးကြောင်လေးညီရချင်းကျွန်တော်တို့ကတော့အဲ့လိုဘာမှညွှန်ကြားချက်တော့မရှိဘူးသူတို့ကအဲ့လိုရှင်နေတွေ့ဆုံသွားတာတော့ဟိုဟာသိလိုက်တယ်ဟိုဟာပေါ့နေလုံကြီးလာတော့ဒီအဲမျိုးကြီးအဲ့မစ္စလင်တွေရမီရပါရင်လည်းတွေ့သွားတော့တွေ့လိုက်တယ်။တကယ်ဥစ္စာတော့ဘာမှမကြည့်ရ
ဘူး။မြန်မာနိုင်ငံတွင်းမှာ1962ခုနှစ်နောက်ပိုင်းကတည်းကမွတ်စလင်တို့အတွက်ဝတ်ပြုကြောင်းဗလီတွေနောက်မဒရာဆာလို့ခေါ်ကြတဲ့အစ္စလမ်ဘာသာရေးဆိုင်ရာကျင့်သုံးကျင့်ဝတ်တွေကျမ်းစာတွေသင်ကြားပေးတဲ့အာရဗီစာသင်ကျောင်းတွေကိုတရားဝင်ဆောက်လုပ်ခွင့်မပေးခဲ့ဘူးလို့အစ္စလမ်ဓမ္မဘိက္ခန်ရဲ့ဦးဆောင်ဆော်အော်ရေးမှူးဆရာဦးအေးလွင်ကပြောပါတယ်။ဒီကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးခွင့်ရဖို့အတွက်သာသနာ့ဝင်ကြီးနဲ့တွေ့ဆုံခွင့်ရဖို့စီစဉ်နေတာလို့လည်းဦးအေးလွင်ကပြောဆိုပါတယ်ရှင်။